အချင်းပြည်နယ်ကကျောင်းစိမ့်သူပေါ်ရေလုံငန်းမှာမကြာခင်လုံငန်းကဘာပြေချရာမှာတွေ့ဆုံသွားသူတွေကအခုနောက်ဆုံးရှာဖွေတွေ့ရှိထားတဲ့အလောင်း23လောက်ထက်မနည်းရှိတော့ပါပြီ။မိုတီတန်ဆိုရာသွန်မှုတွေကြောင့်ရှာဖွေလုံငန်းတွေရဆိုင်ထားခဲ့ပြီးတော့ပြန်လည်စတင်ခဲ့ရမှာထပ်မံတွေ့ရှိတဲ့အလောင်းတွေနဲ့ဆိုရင်စုစုပေါင်း23လောက်ထိရှိသွားပြီဖြစ်တဲ့ကြောင်းဒေသခံအာဏာပိုင်တို့ကကူကပ်ပြီး ASC တင်းကဖော်ပြလိုက်တာပါ။ပါကမြို့နယ်စိတ်မှုကြီးရောအစုကကျောင်းစိမ့်နန်းတော်ကုမ္ပဏီပိုင်လောက်ွက်ဟောင်းတို့မှပြီးခဲ့တဲ့သတင်းတိုင်းအင်္ဂါနေ့ကရေကျူကျခဲ့ရာကရင်းစိတ်ကြောက်ရွံ့များပြတိုက်ဆုံးကြောက်ဆုံးခဲ့ရဖြစ်ပါတယ်။နောက်ထပ်ကြောက်နေတဲ့လူတွေကိုဆက်လက်ရှာဖွေနေတဲ့ဖြစ်ပေမဲ့မိုးရင်းကာလရာသီဥတုဆိုးဝါးမှုတွေကြောင့်အခက်အခဲတွေနဲ့လည်းကြုံရတာပါ။ဒီကိနေကကျောင်းစိမ့်ထွက်ရာဒေသဟာမကြာခဏရေကျူကျမတော်တဆမှုတွေကျော်ရလို့ရှိပြီးသူတို့ဖြစ်ဒီနေ့မိုးရင်းကာလမှာတော့ရေကျူရှင်မှုတွေနဲ့ရေကျူမှုတွေနဲ့လည်းဆက်တိုက်ဆုံးလို့ကြုံရပါတယ်။ဒီကိနေကကျောင်းစိမ့်ထွက်ရာဒေသမှာဒီနေ့ဟာအဆိုးဝါးဆုံးနေ့တွေဖြစ်မတော်တဆရေကျူကျမှုတွေကြောင့်တိုက်ဆုံးမှုပေါင်းဟာဇူလိုင်လနောက်ပိုင်းမှာ130ကျော်တည်းရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်။မတော်တဆမှုတွေစိုးစိုးဝါကျုံရတဲ့အတွက်လည်းဒေသခံကကြောင်းမြတ်2ပုံရင်းလုပ်ငန်းတွေကိုစိတ်တရထိန်းချုပ်ဖို့နဲ့ပြည်သူစုရကကြောင်းမြတ်ဥပဒေတရားကိုလည်းအမြဲဆုံးရေးထွက်ပြန်ဆန်းပြတ်တမ်းမှုဒေသခံတိုက်ချွတ်လို့ရှာတွေနဲ့နိုင်ငံရေးကောင်ဆောင်တွေကတောင်းဆိုထားကြပါတယ်။